ဘုန်းကြီးအရင်နှစ်တွေကအသိအမြင်မှမှချမ်းသာရတရားနဲ့တိဘေဆိုင်ပွားတရားတော်များကိုအတန်းနဲ့ဟောကြားခဲ့ပါတယ်။တိဘေဆိုင်ပွားတရားကတရားသဘောနည်းနည်းတော့အသိနည်းနည်းခက်ပါတယ်။ဒါကြောင့်ဒီနှစ်တော့အများသိလဲတဲ့အချက်ကလေးတွေကိုထည့်ပြီးဟောပါမယ်။တရားကိုတော့ဘုရားနိကျချမ်းသာစွာနေထိုင်နည်းတရားတော်လို့နာမည်တက်ကြပါစို့။ဒီချမ်းသာစွာနေထိုင်နည်းကိုလူတိုင်းသိထားတဲ့လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့လူတိုင်းဟာကိုယ်ဆင်းရဲစိတ်ဆင်းရဲမရှိပဲချမ်းချမ်းသာသာနေထိုင်ရင်ရတဲ့လူတွေကြီးဖြစ်လို့ပါပဲ။ဒီလိုချမ်းချမ်းသာသာနေထိုင်ရင်ရပြီတဲ့ဘုရားရှင်တော်မြတ်ဖျားညွှန်ကြားတော်မူတဲ့ချမ်းသာစွာနေထိုင်နည်းကိုတော့သိတဲ့လူရှိပါတယ်။ဒါကြောင့်မဲအနေထိုင်မတတ်လို့မဆင်းရဲတဲ့မဲနဲ့ဆင်းရဲနေကြတဲ့လူတွေချမ်းသာတဲ့မှာလျက်တဲ့မချမ်းသာနိုင်ရတဲ့လူတွေပဲများနေပါတယ်။ချမ်းသာတာနေထိုင်နည်းကိုသိလို့အနေထိုင်တတ်ကြရင်ဖြင့်ဆင်းရဲနေပါသည်ချမ်းသာများမှသိကြပါရဲ့။ယုံနာနှစ်ပါးပေါင်းစုထားတဲ့တတ္တဝတိုင်းဟာရှင်တော်မြတ်ဘုရားဟောကြားတော်မူတဲ့ဒုက္ခသစ္စာသဘောအရဆင်းရဲအဆုဘုံတက်တဲ့ပဲဆိုတာဘယ်လိုမှန်ပါလဲ။သို့တော်လည်းဒီဆင်းရဲကဂွင်းလုံးကျုပ်မလွတ်နိုင်သေးမီမှာဆင်းရဲတတ်တာသလောက်တတ်တာအောင်ချမ်းသာရသလောက်ရအောင်စီမံဖန်တီးလို့ဖြစ်တဲ့နိလန်းတွေရှိတယ်လို့ရှိပါတယ်။အဲ့ဒီနည်းတွေတည်းကပထမဆုံးပြောကြတဲ့နည်းကတော့ရောင်ရဲတင့်နေမှုပါပဲ။စာဝနေရေးအတွက်လောကီစည်းဝါးဥစ္စာကိုရှာတာကအစဘာမဆိုတင့်နေရောင်ရဲတဲ့ရင်ချမ်းသာပါတယ်။တန်တုဋ္ဌိပရမန္တနာရတဲ့ပစ္စည်းဥစ္စာတွေပိုးပြီးလိုချင်လောဘဆိုမပွားစေပဲရသမျှနဲ့တင့်တယ်ရောင်ရဲပြီးလောင်းကအောင်ချိုးကြံချွေတာသုံးဆွဲတတ်ရင်ချမ်းသာတော့ချမ်းသာပါတယ်။ဒီလိုမဟုတ်ဘဲနဲ့အဆုံးအမရှိတဲ့လောဘရဲ့အလိုကိုလိုက်ပြီးရလေလိုလေဦးတစေဆိုသလိုအပေါ်အမူတွေကိုရဖို့ကြိုးစားအထောက်နေရင်တော့မချမ်းသာပါဘူးဒီနေရာမှာရှိတာနဲ့တင်းနေရမယ်လို့မဆိုလိုပါဘူးရတာနဲ့တင်းနေနေတယ်လို့ဆိုလိုပါတယ်လူဟာအသက်ရှင်နေရမြကာလပတ်လုံးစာဝနေရေးပြည့်စုံမှုအတွက်လောဘကိုလုံးဝမပယ်နိုင်သေးတဲ့အခါမှာဒီလောဘဟာရှိသလောက်တော့ရှိနေရတာပါပဲသို့တော်လည်းအခြေအနေလိုက်ရှိတော့တဲ့ရှိတိုက်သလောက်တဲ့မပိုမကဲစီပဲရောင်ရဲတင့်နေမှုနဲ့လောဘကိုဇက်တက်ပေးနိုင်ရင်ချမ်းသာပါတယ်။ပုံစံပြောရရင်လူတစ်ယောက်မှာတစ်လစားဖို့ငွေ30ပဲရှိရဆိုကြပါစို့။သူဟာရှိတာနဲ့တင့်နေလို့မရပါဘူး။နောက်ထပ်ငွေရဖို့ဉာဏ်ဝိရိယရှိသလောက်ကြိုးစားရှာဖွေရပါလိမ့်မယ်။သူဉာဏ်ဆောင်ဝိရိယဆောင်ရှိသလောက်ကြိုးစားရှာဖွေလို့ငွေတရားရတယ်ဆိုကြပါစို့။အဲ့ဒီတရားနဲ့တင့်နေရောင်ရဲပြီးလောင်းကအောင်စီမံဖန်တီးရပါမယ်။ဒီလိုဆိုရင်ချမ်းသာတယ်လို့ချမ်းသာပါတယ်။အဲ့ဒါလိုမဟုတ်ဘဲနဲ့ရတာနဲ့မတင်နိုင်မယောင်ရဲပဲမရနိုင်တဲ့900တထောင်ကိုလှမ်းတောင့်တာကြီးလောဘဆိုတက်နေရင်မချမ်းသာတော့ပါဘူး။အဲ့ဒီအတော်မတတ်နိုင်တဲ့လောဘကနေပြီးဒေါသမမာနအိတ်တမစ္စရိယစတဲ့တရားစိုးတွေလည်းပေါက်ပွားလာတတ်ပါတယ်။အဲ့ဒီတရားစိုးတွေဆင်းပွားလာတော့ဘိုးဆင်းရဲပြန်ပါတယ်။ဒါကြောင့်လူချင်းတတ်မြတ်တဲ့လောဘကိုတင်းနေရောင်ရဲမှုနဲ့ဇက်တက်ပေးနိုင်ရင်ချမ်းသာတယ်လို့ချမ်းသာကြောင်းထင်ရှားပါတယ်။ဒါဖြစ်တဲ့အဲ့ဒီတင်းနေရောင်ရဲမှုဟာနေရာဒေသအချိန်အခါအခြေအနေနဲ့လိုက်လျောတဲ့တင်းနေရောင်ရဲမှုဖြစ်ဖို့လိုပါတယ်။ရှေးကဝိရိဟတိုင်းပြည်ကြီးကိုဆွံ့ခဲ့ပြီးတောထွက်ရသေးပြူလာတဲ့ဝိရိဟရသေးနဲ့ကန္နာရတိုင်းပြည်ကြီးကိုဆွံ့ခဲ့ပြီးတောထွက်ရသေးပြူလာတဲ့ကန္နာရရသေးတို့အတူတကွနေထိုင်ခဲ့ကြပါတယ်။ရတဲ့နှစ်ပါးဟာတင့်နေရောင်ရဲမှုကိုလက်ကင်ပြုပြီးဆွမ်းခံလို့ရသမျှနဲ့မျက်တအောင်၃ဆောင်ကတရားကျင့်သုံးနေကြတော့အလွန်ချမ်းသာကြပါတယ်။ဒီလိုနေလာရင်ကတနေ့တော့ဝိရိဟယတေကဆွမ်းစားပြည်တဲ့အခါမှာဆွမ်းခံရကရလာတဲ့စားတို့ကလေးမကုံမဲကျန်းနေတာနဲ့လုံုံရချုံတစ်ခုထဲမှာတင်ထားပါတယ်။နောက်တနေ့ရတဲ့နှစ်ပါးဆွမ်းစားကြတဲ့အခါမှာစားမပါတော့ဝိရိဟယတေကတင်ထားတဲ့စားတို့ကလေးတွားယူပြီးဂန္ဓာရယတေကိုပေးပါတယ်။ကန္တာရယတေကစားဘယ်ကရတယ်လို့မေးတော့ဝိရိဟယတေကအရင်နေ့ကတင်ထားတဲ့စားဖြစ်ကြောင်းပြောပါတယ်။ဒီရင်မဲ့ကန္တာရယတေကဝိရိဟယတေကိုပြစ်တင်ချိန်မှုန်းတော့တာပါပဲ။သူ့ပြစ်တင်မှုန်းကဝိရိဟယတေအသင်ဟာဘာအသုံးကြတယ်လဲ။ယူဇနာ300ကျယ်ဝန်းနဲ့ဝိရိဟတိုင်းပြည်ကြီးနဲ့တကွထိနန်းစီစဉ်ရောရွှေငွေဥစ္စာဗန္ဓာကြီးကြတွေပါဆွံ့လွတ်ပြီးယတေပြုလာခဲ့တယ်။အခုယတေဖြစ်လာတဲ့အခါကျမှရတာနဲ့မတင်နိုင်နိုင်မဲဒီစားကလေးမဖြစ်စလောက်ကိုတတ်တမဲ့မဲ့နဲ့ကြောင်ကြောင်ကြကြသိသိထားတဲ့ဆိုတာအင်မတန်မလျော်ကန်တဲ့အလုပ်ပဲလို့အပြစ်တင်ပါတယ်။ခန္ဓာရရဲ့အပြစ်တင်တာဟာတင်တိုက်လို့တင်တာပါ။စ စီစဉ်ဥစ္စာတွေစွန့်လွတ်ပြီးယသိဖြစ်လာမှတော့တနေ့တာစံခံလို့ရသမျှနဲ့ရောင်ရဲတင်းနေမှဣတိဒုက္ခယသိဖြစ်ရတဲ့အရာသာယသိချမ်းသာရမှာပေါ့ဒီလိုမဟုတ်ပဲနောက်တနေ့စာအတွေ့တတ်မဲ့တွေ့တာပြီးသုံးမိသိသိထားရင်စားကလေးမဖြစ်လောက်ပင်ဖြစ်စေဥတော့လုံုံကြီးနေရရှာရတယ်သိသိရတယ်မုန်းမဆိုလုံမလွင့်ရအောင်ပေါ်မှားသားတမင်စားတဲ့တိရစ္ဆာန်တွေမစားမတော့ရအောင်စောင့်ရှောက်ရတယ်။တမင်များစားအလွန်ကြိုက်တဲ့။လုံညုံမလုံညုံမမလားလို့လဲတကြောင်ကြကြတစိုးရရင်ဖြစ်နေရတယ်။အဲ့ဒါလို့စသည်ဖြင့်တနေ့တာရသမျှနဲ့မတင်းနေမယောင်ရဲတော့ဒုက္ခတွေထပ်ဆင့်ပွားလို့ဆင်းရဲတွေများရပါတယ်။ဒါကြောင့်တောထွက်ပြီးယသိမှပြုလာရင်တော့ဒီလိုအသေးဖွဲလေးကစပြီးယောင်ရဲတင်းနေမှုလိုပါတယ်။ဒါကြတဲ့ဒီဝိတေဟယတိဟာယတိအဖြစ်နဲ့မဟုတ်ပဲဝိတေဟတဲ့မင်းအဖြစ်နဲ့သာဆိုရင်တော့သူ့တင့်တယ်ရောင်ရဲမှုကတမျိုးဖြစ်ရပါလိမ့်မယ်မိမိတိုင်းပြည်နဲ့သာတင့်တယ်ရမယ်သူဘတိုင်းပြည်ကိုလိုချင်မျက်စိမရှိရဘူးတင့်တယ်လျော့ပတ်တဲ့နေမှုစားမှုစီစဉ်ခံစားမှုနဲ့သာတင့်တယ်ရောင်ရဲရမယ်လွန်လွန်ကဲကဲမဖြစ်စေရဘူးဒီလိုဖြစ်ရပါလိမ့်မယ်ဒီလိုမင်းအဖြစ်နဲ့ကြတော့ခုနပြောခဲ့တဲ့စားလို့စားဝယ်တောက်ဖွဲ့မျိုးကစပြီးမမဆိုမယုံမဖိတ်မပြတ်မစည်းရအောင်ကိုယ်တိုင်လည်းသူတို့တိတ်တိတ်တိတ်နေစီစီလောက်ရလိမ့်မယ်တိုင်းသားကြည့်သူလူအများကိုလည်းပဲသူတိတ်တိတ်စီတိတ်တိတ်ချိုးကြံတတ်အောင်ညွှန်ကြပေးရပါလိမ့်မယ်အမိတ်အနာထားတဲ့ရင်လည်းထားရပါလိမ့်မယ်ဒါကြောင့်တင်းနေရောင်ရဲမှုဟာနေရတေသအချိန်ကာလအခြေအနေနဲ့လိုက်လျောတဲ့တင်းနေရောင်ရဲမှုဖြစ်ဖို့လိုတယ်လို့ပြောခဲ့တာပါပဲအဲဒီလိုတင်းနေရောင်ရဲမှုမျိုးလက်ကင်ထားရင်လူတိုင်းဟာကိုယ့်အခြေအနေလိုက်ထိုက်တဲ့ချမ်းသာမှုကိုရကြတာပါပဲဒုတိယချမ်းသာဆိုနေထိုင်နည်းကတော့အဟောင်းကိုလည်းမပြန်နဲ့အသည့်ကိုလည်းမကြံနဲ့ဖြစ်စေပစ္စုပ္ပန်မှာတင့်လျော်အောင်စိတ်ကိုထားဆိုတဲ့နည်းပါပဲတို့တို့ပြောရရင်တော့ပစ္စုပ္ပန်ကြကြနေရင်ချမ်းသာတယ်လို့ဆိုလိုပါတယ်လူတိုင်းဟာအတိတ်ဘဝခရီးကိုလည်းရှောက်ခဲ့ကြရပြီအနာဂတ်ဘဝခရီးကိုလည်းရှောက်ကြရဦးမယ်အခုလောလောဆယ်ပစ္စုပန်ဘဝခီးကိုလည်းပဲရှောင်နေကြသေးတယ်လူအများစုရဲ့အတိတ်ဘဝခီးဟာဆူးညံခလုတ်ကတဲ့တွေများလွန်းလို့မตายရမဖြောင်မြူးသလိုအနာဂတ်ဘဝခီးကိုလည်းပဲตายရဖြောင်မြူးလိမ့်မယ်လို့မမျှော်မှန်းနိုင်ရပါဘူးဒါကြောင့်အတိတ်ဘဝခီးအကြောင်းတွေကိုပြန်ပြောင်းစဉ်းစားဆင်ခြင်နေမြင်စိတ်ချမ်းသာတို့ရဲ့စိတ်ဆင်းရဲဘဝကပိုများတတ်ပါတယ်ပြီးတော့အနာဂတ်ဘဝခီးကိုကြံတွဲမျှော်ခေါ်မိပြန်ရင်လည်းအကောင်းဆုံးကိုတွေ့ကြရတော့မှာပဲလို့မျှော်လင့်ထားနိုင်တောင်မှပဲမျှော်လင့်ထားတဲ့အတိုင်းဖြစ်မှဖြစ်ပါမလားဆိုတဲ့တဏှာစိတ်ကြောက်ညာစိတ်စိုးရင်စိတ်တွေကဖြစ်စည်းနှိမ့်ဆက်တတ်ပါသေးတယ်မသေးရမရေရတဲ့အနာကဆိုးတဲ့အနာကကိုမျှော်လင့်နေရတဲ့ဆိုရင်တော့စိတ်ဆင်းရဲလိုက်မှပြောစရာမလိုတော့ပါဘူးဒါဖြင့်ဒီနေ့လောလောဆယ်ရှောင်နေရတဲ့ပစ္စုပန်ဘဝခရီးကတော့တာယာဖြောင်မျိုးသလားလို့မေးစရာရှိပါတယ်ဒါနဲ့လောကသဘာဝအရာလူများစုအတွက်မသားရမဖြောင်ပြူတာကပဲများပါတယ်မသားရမဖြောင်ပြူတော့လည်းပဲယခုလောလောဆယ်လင်ငင်းဘဝလင်ငင်းကိစ္စကိုရင်မဆိုင်မဲရှောင်လွှဲနေလို့မရပါဘူးဒါကြောင့်ဉာဏ်ဝိရိယဇွဲတတ္တိကိုအရင်ခံပြီးအကောင်းဆုံးဖြစ်အောင်ကြိုကြိုပါးပါးရင်ဆိုင်တတ်ရပါတယ်အဲ့ဒီလိုရင်ဆိုင်ရင်လင်ငင်းအခြေအနေဟာဘလောက်ပဲဆိုးဆိုးအဲ့ဒီအဆိုးတွေကအကောင်းကိုမြင်အောင်ရွေးကြည့်ပြီးအစင်ပြေအောင်အသိဉာဏ်နဲ့နှလုံးသွင်းရပါတယ်ဒါကိုယောနိသောမနတိကာရလို့ခေါ်ပါတယ်ဒီလိုဆိုရင်ချမ်းသာသလောက်ချမ်းသာပါတယ်ဘုန်းကြီးငယ်စဉ်ရှင်းနှစ်သားလောက်ကရေခတ်ခြင်းလုံးလုံးမိခင်ကတင့်တော်တဲ့ရေဥကလေးတစ်လုံးဝယ်ပေးပါတယ်အဲ့ဒီရေဥကလေးနဲ့ရေသွင်းသွားပြီးရေခတ်ရတာကိုအင်မတန်ကြီးအကျဉ်းကြီးရှင်းနှံ့နေပါတယ်ဒီနေ့တော့ရေဥကိုရေထည့်ပြီးနှုတ်ခမ်းကဆွဲမလိုက်တာမှရေဥဟာအုံပွင့်သွားပါတယ်ရေဥနှုတ်ခမ်းကအခွေလိုက်လက်ထက်မှပါလာပါတယ်ဒီအခါမှာအင်မတန်နှစ်သက်လာတဲ့ရေအိုးကွဲသွားတာကိုနှမျောခြင်းဝန်းနေခြင်းစိတ်ဆင်းရဲခြင်းမဖြစ်ဘဲနဲ့အိုးကွဲတော့ပြည့်တောင်းရသေးတယ်လို့စိတ်ထဲမှာဖြစ်ပေါ်တဲ့အတိုင်းနှုတ်ကလည်းထုတ်ပြောမိပါတယ်။ဒါဟာလင်ငင်းပစ္စုပန်ဆက်ဆက်တွေ့နေရတဲ့အခြေအနေဆိုတဲ့ကအကောင်းကိုရွေးကြည့်ပြီးအစဉ်ပြေအောင်အသိအဉာဏ်နှလုံးသွင်းမိတာပါပဲ။ယောနိသောမနတိကာရလို့ဆိုရပါမယ်။ဟောခါတုန်းကတော့ဒီတရားသဘောတွေကိုနားမလည်သေးပါဘူး။ဘုရားရှင်တော်မြတ်ဖျားရဲ့တရားတော်များကိုလေ့လာမိမှလောကသဘာဝကိုစဉ္ညာသုံးသပ်မိမှပဲခိုးငယ်စဉ်ကဖြစ်ခဲ့တာဟာဒီသဘောကိုလို့သဘောပေါက်မိတာပါဒေမီယဇတ်တော်မှာစကားမပြောတဲ့ဒေမီမင်းသားကိုခမည်းတော်မင်းကြီးရဲ့အမိန့်တော်အရသူ့နန္ဒယထာသိန်းကမြို့ပြင်မှာတက်ပြီးမြေဖြုတ်ဖို့တွင်းတူးနေပါတယ်ဒီအချိန်မှာဒေမီမင်းသားကအခွင့်ကောင်းမယ်ဆိုပြီးယထာသိန်းကိုသွားစကားပြောပြီးတော့ပြန်ထွက်လိုက်ပါတယ် သူကတော့တော်ရဲဝင်သွားပြီးယသေးကိုတရားကျင့်နေပါတယ်။လေးရရှိတော့သူခမဲတော်မြေတော်တွေသူထံရောက်လာကြပါတယ်။အညိုရောင်လျော်တေတင်ကကျန်းကျန်းကြီးကိုဝတ်ထားတဲ့တင်မီယာယသေးလေးဟာသူခမဲတော်မြေတော်တွေကိုသိရမိုးကြောင်းလေးရဲ့အပြင်မှမှာတွေ့ဆုံဧကခံပါတယ်။တဲ့တဲ့ကိုအဲ့ကိုပြုတဲ့အနေနဲ့သူစားတဲ့တတိတည့်ရတွေကိုကျွေးတော့မင်းကြီးနဲ့မိဖုရားဟာသူတို့သားစားတဲ့ဒီအစာကျန်းကြီးတွေနဲ့မြို့ပြည်ကြီးလည်းလမ်းဆန်းပြီးကြက်တရေရှိလာတဲ့သူတို့သားရဲ့မျက်နှာကိုဖက်ဆက်ဆက်ဆက်ကြည့်တော့ဘယ်လုံးမှမဖက်မဟမိတာနဲ့အာအာလဲတဲ့အာအောလဲအာအောနေကြပါတယ်။ဒါနဲ့မနေနိုင်ရလို့သားတော်ဟာဒီလောက်ကျန်းမ်းတဲ့အစာအစာတွေစားနေရပါရဲ့နဲ့သားတော်ရဲ့မျက်နှာအစင်ဟာဘာကြောင့်ကြည်လင်ဝန်းပါနေရပါသလဲလို့မေးတော့တင်မိယရဲ့တဲ့လေးကအခုလိုဖြေပါတယ်။သူ့အဖြေဟာအလွန်မှတ်သားစရာကောင်းပါတယ်။အတိတန္နာနုသောစာမိနဗဇ္ဇပါမနာဂတံပိစ္ဆုပန္နေနယာပေမိတေနဝနောပတိရတိအကျွန်ုပ်ဟာအတိတ်ဖြစ်ရများကိုပြန်တွေးပြီးဆိုရင်ဘူးဆွေးမနေပါအနာဂတ်ရေးကိုလည်းမျှော်တွေးတောင်းတာမနေပါလက်ငင်းပိစ္ဆုပန်အခြေအနေဖြင့်မျှတအောင်နေပါတယ်ဒါကြောင့်ရုပ်ဆင်းကြည်လင်းဖြစ်ပါတယ်လို့ဖြေပါတယ်တော်ရင်ညမဲအလင်တည့်ရမှုတန်းငယ်ကလေးမှနေပြီးတတိတိယတေကူသာစားတော့နေရပါရဲ့နဲ့ရုပ်အစင်းညိုးရော၆သွေးချင်းမဖြစ်ဘဲကြည်လင်ဝင်းပါဆိုပြနေရခြင်းဟာလက်ငင်းတွေ့ကြုံနေရတဲ့အခြေအနေကိုအကောင်းဘက်ကကြည့်ပြီးတင့်တဲ့အောင်နှလုံးသွင်းတတ်တဲ့အတွက်စိတ်ချမ်းသာနေလိုပါပဲပြီးတော့ယသေးကလေးကအနာဂတပါဇ္ဇပါယအတိတ္တသာနုသောစနာဧတေနဘာလာတုတ်တန်တိနလောဝဟရိတောလူတောလူမိုက်တွေဟာလူမီးသားအတိတ်ရေးတွေကိုပြန်တွေးဆိုရင်နေတတ်ကြပါလေမဖြစ်လာသေးတဲ့အနာဂတ်အရေးတွေကိုလည်းညှို့တွေးတောင်းတနေတတ်ကြပါတယ်ပစ္စုပန်ကြကြမနေတတ်ကြပါဘူးဒါကြောင့်မဲသူတို့ရုပ်အစင်းတွေဟာရိပ်ဖြတ်ထားတဲ့ကြူရိုးလို့ညှို့လို့ညှို့ရ6သွေးနေကြတာပါပဲလို့လည်းထပ်ဆင့်ပြီးပြောလိုက်ပါသေးတယ်သို့တော်လည်းအတိတ်ကချွေးရင်ရက်တွေကိုသင်္ကန်းစာယူခြင်းအနာဂတ်ရေးအတွက်တင့်လျော်တဲ့ကြိုတင်ပြင်ဆင်စီမံမှုပြုလုပ်ခြင်းဆိုတာကတော့ထိုက်တလောက်တော့ရှိရပါလိမ့်မယ်အတိတ်အနာဂတ်အရေးကိုပူဆွေးတောင်းတာဒီတိတ်အလေးနဲ့မထားဖို့ပဲလိုပါတယ်မနေ့ကနဲ့နေ့ပြန်တဲ့ဒီကနေ့ပို့ပြီးအရေးကြီးတယ်ဆိုတဲ့သဘောပါပဲဒီနေ့လည်းငယ်အချိန်တွေကိုအဆင်ပြေအောင်အသင့်အတဲ့နှလုံးသွင်းနေထိုင်သွားတတ်ရင်ချမ်းသာပါတယ်အင်္ဂလိပ်လို live now ပစ္စုပန်ကြကြနေပါဆိုတဲ့နည်းပါပဲအခုပြောခဲ့တဲ့တင်းနေရောင်ရွက်စွာနေထိုင်နည်းနဲ့ပစ္စုပန်ကြကြနေထိုင်နည်းနှစ်နည်းလုံးဟာလက်ကျင်ယူရင်ရပါတယ်လက်ကျင်လို့အသားကျလာတဲ့အခါမှာအထူးဆင်ရင်နှလုံးသွင်းမနေရတော့ပဲသူ့အလိုလျောက်အဆင်ပြေအောင်နှလုံးသွင်းမိပြီးဖြစ်ဖြစ်သွားတတ်ပါတယ်ဒီတော့ချမ်းသာပါတယ်သို့တော်လည်းဒီနေ့တွေဟာချမ်းသာစွာနေထိုင်ပြီးမှဒုက္ခဆိုတဲ့ဆင်းရဲကိုသာတက်တရာရစေတဲ့ဆင်းမိတို့သဘောမျှတာဖြစ်ပါတယ်ဝိပရိနာမဒုက္ခပြောင်းလဲဖောက်ပြန်ဆင်းရဲနဲ့သင်္ခါရဒုက္ခဖြစ်ပျက်ဆင်းရဲကိုမငြိမ့်စေနိုင်ပါဘူးမြတ်စွာဘုရားကတော့ဒီဆင်းရဲသုံးမျိုးလုံးကိုငြိမ့်စေတဲ့တတ္တရာနီးနေနည်းထိုင်နည်းကိုလည်းပဲညွှန်ကြားခဲ့ပါတယ်။ဒီနည်းကိုတော့မြစ်ဖြတ်စေလို့ခေါ်ရပါလိမ့်မယ်။အဲ့ဒါကဘာလဲဆိုတော့ရုပ်ဖြစ်သည်မြ၊နာမ်ဖြစ်သည်မြကိုအမြင်မပြတ်တတိနဲ့စောင့်ရှုတဲ့နည်းပါပဲ။ဒီလိုတတိနဲ့စောင့်ရှုရမှာအတိတ်ယုံနာနဲ့အနာဂတ်ယုံနာတွေကိုစောင့်မရှုရပါဘူး။ဘာကြောင့်လဲဆိုတော့အတိတ်ယုံနာတွေဟာချုပ်ပြတ်သွားကြပြီးမှမရှိကြတော့ပါဘူး။အနာဂတ်ယုံနာတွေကလည်းမဖြစ်ပေါ်လာကြသေးလို့မရှိရသေးပါဘူး။ဒါကြောင့်သူတို့ကိုရှုလို့မရပါဘူး။ဒီတော့လောလောဆယ်ရှိသေးဖြစ်သေးပစ္စုပန်ယုံနာကိုပဲရှုရပါတယ်ဒါကြောင့်ဒီနည်းလဲပစ္စုပန်ညကြနေထိုင်နည်းတစ်မျိုးပါပဲဒီနေထိုင်နည်းနဲ့နေထိုင်သူကိုမြတ်စွာဘုရားကဗတ္တိကရတ္တတဏိတာချမ်းသာစွာနေထိုင်သူလို့မြင်ကြတော်မူခဲ့ပါတယ်အဲ့ဒီစောင့်ရှုနေထိုင်တဲ့နည်းကိုမြတ်စွာဘုရားကမဇ္ဈိမနိကေဗတ္တိကရတ္တတုတ်မှာအတိတန္နာနဝဂမေယနပတိကင်ခေအနာဂတံစသည်ဖြင့်ဟောတော်မူခဲ့ပါတယ်သွားမှုလာမှုထိုင်မှုထားမှုကိုယ်မှုဆမ်းမှုစားမှုတောင်းမှုလှုပ်ရှားမှုစတဲ့ရုပ်တဘောတွေဖြစ်တိုင်းဖြစ်တိုင်းစိတ်ကူးစင်လာကြံစီမှုလိုချင်တတ်မဲ့မှုစိတ်ဆိုးစိတ်တက်မှုစတဲ့စိတ်တဘောတွေဖြစ်တိုင်းဖြစ်တိုင်းဖြစ်ဆဲဖြစ်ခိုက်မှာဖြစ်နေရှိနေတဲ့အတိုင်းတတိနဲ့အမြဲတစေစောင့်ရှုနေလို့ရှိရင်တနေ့တာလည်းမဟုတ်ပဲအမြဲတစေချမ်းသာစွာနေထိုင်သူဖြစ်နိုင်ပါတယ်ဒီနည်းနဲ့ချမ်းသာရနိုင်မှုကိုနည်းနည်းပြောပါဦးမယ်မိမိတို့တဏ္ဍာမှာထင်ထင်ရှားရှားဖြစ်ပေါ်နေတဲ့ရုပ်သဘောစိတ်သဘောတွေကိုတတိနဲ့မရှုရင်အဲ့ဒီရုပ်အဲ့ဒီစိတ်တွေကိုတည်မြဲနေတဲ့အတ္တအသက်ဝိညာဉ်အနေနဲ့လဲဆွဲယူမိပါတယ်။ပုဂ္ဂိုလ်တ attva ငါအနေနဲ့လဲဆွဲယူမိပါတယ်။အဲ့ဒီလိုဆွဲလန်းယူမှမိတော့ အဲ့ဒီပုဂ္ဂိုလ်တ attva 5ဆွဲကနေပြီးလူချင်းတတ်မဲ့နှစ်သက်တွေ့တာတွေစိတ်ဆိုးစိတ်ပြန်မာနတက်တာတွေစတဲ့ကိလေသာတရားစိုးတွေဖြစ်ပွားလာပြီးဆင်းရဲတော့တာပါပဲအဲ့ဒီလိုအမှတ်မဲ့မနေပဲရုပ်ဖြစ်တိုင်းနာမ်ဖြစ်တိုင်းပစ္စုပန်တဲ့အရှိကိုအရှိအတိုင်းတတိနဲ့မပြတ်ရှုနေရင်တော့ဒီရုပ်တဏ္ဍာရဲ့ပင်ကိုယ်ရဲ့အတွင်းသားသဘာဝလေးတွေကိုဉာဏ်နဲ့ရှင်းရှင်းကြီးတွေ့မြင်လာပါတယ်ဒီတော့အလုံးဟာသဘောတရားတွေကြီးပဲပုဂ္ဂိုလ်တ attva ဆိုတာငါဆိုတာတည်ငြိမ်နေတဲ့အသက်ဝိညာဉ်အတ္တဆိုတာတကယ်စင်စစ်တော့မရှိပါလားလို့သဘောပေါက်လာပါတယ်ဖြစ်ပေါ်လာပြီးပျောက်ပျောက်သွားကြတာကြီးပဲဖြစ်ချင်ကြချင်နဲ့မကောင်းတဲ့ဟာတွေကြီးပဲအခိုင်အမာအာဟုဇရာအနှင်သားဆိုလို့ဘာမှမရှိတဲ့ဟာတွေကြီးပဲလို့လဲအနိစ္စဒုက္ခအနတ္တသဘောမှန်တွေကိုအမှန်တိုင်းသိမြင်လာပါတယ်ဒီအသည့်မှာအမြင်မှန်သမ္မာဒိဋ္ဌိဉာဏ်တွေရောက်မယ်လောဘဒေါသစတဲ့ကိလေသာတွေငြိမ့်နေတော့ချမ်းသာနေတာပါပဲ။ဒါကြောင့်ဒီပစ္စုပန်ကြကြရှုပြီးနေနေထိုင်နေကိုချမ်းသာစွာနေထိုင်နေလို့ခေါ်ရပါတယ်။ဒီနည်းကိုတရားရိပ်သာမှသွားပြီးထိုင်နေစဉ်ညာလျှောက်နေမှသာအသုံးပြရမယ်လို့မြတ်စွာဘုရားမဟောခဲ့ပါဘူး။မိမိတို့အိမ်မှာနေ့စဉ်အိမ်မှုကိစ္စတွေဆောင်ရွက်နေတဲ့အခါမှာယုံမှစာသင်ကျောင်းမှစသဖြင့်တက်ဆိုင်ရာလုပ်ငန်းကိစ္စတွေလုပ်နေစဉ်မှလည်းလောလောဆယ်ပြုမှုနေတဲ့အပြုအမူတွေကိုဖြစ်နိုင်နေမြအကြမ်းမင်းမင်းဖြစ်ဖြစ်ပစ္စုပန်တဲ့တဲ့စောင့်ရှုလေ့ကျင့်ပွားများနေရင်တဖြည်းဖြည်းထင်ရှားတဲ့ချမ်းသာရုပ်ကိုရလာမှမဟုတ်ချပါပဲဒီနည်းကိုဖြစ်နိုင်နေမြလိုက်နာကျင့်သုံးနေရင်အလုံးလုံးနေစဲမှတခြားကိုစိတ်အယောင်နေပါပြီအလုံးထဲမှာပဲများသောအားဖြင့်စိတ်တည်ငြိမ်နေလို့ချမ်းလဲချမ်းသာပါတယ်အလုံးလဲပြင်းမှမသိမပင်မပန်းနဲ့ပြီးသွားတတ်ပါတယ်အ ਨੇ ဆုံးလမ်းသွားတဲ့အခါမှာခြေရောက်လှုပ်ရှားမှုကိုရှုသွားရင်တောင်မှစိတ်တည်ငြိမ်ချမ်းသာစွာနဲ့လူရအရက်ကိုတက်တက်တန်တန်နဲ့ရောက်သွားတတ်ပါတယ်။ဒီနည်းကိုအပြည့်အဝလိုက်နာကျင့်သုံးနေရင်အနုပါတိဒေသနိဗ္ဗာန်ခေါ်တဲ့အကျွမ်းမဲ့ချမ်းသာအထိရရှိနိုင်ပါတယ်။ဒီနည်းနဲ့ပတ်သက်လို့ပြောစရာတွေခဏများကြံပါသေးတယ်။သို့တော်လည်းအချိန်မရလို့နောင်အခွင့်သာတဲ့အခါကျမှပဲဆက်ပြီးပြောရပါတော့မယ်။ဒီတော့အခုပြောခဲ့တဲ့ဗုဒ္ဓနိညာချမ်းသာစွာနေထိုင်နည်းသုံးနည်းကိုလိုက်နာကျင့်သုံးနိုင်ရလို့အမြဲတစေဆင်းရဲလွတ်ကင်းချမ်းသာခြင်းနဲ့ပြည့်စုံကြပါစေ။တတ္တဝါမှန်၍တရားတွေ့ချမ်းမြေ့သာရရှိပါစေ။